မြန်မာစစ်ကောင်စီဟာရန်ကုန်မန္တလေးနေပြည်တော်အပါအဝင်မြို့ကြီးတွေမှာ2022ခုနှစ်တကြိမ်ကိုလုံခြုံရေးမြင့်ပြီးစီကောင်အကျိုးပေးနေပေမဲ့နေရာတော်တော်များများမှာတော့ရေကစားသူမရှိသလောက်အောင်ကိုတကြိမ်ဟာ၆ကန်နေပါတယ်ဒီနေ့တကြိမ်အကျိုးနဲ့မနက်ပိုင်းနေရာတချို့မှာအသေးစားပောက်ကွဲမှုတွေနဲ့ပြစ်ခတ်မှုတချို့လည်းရှိခဲ့ပါတယ်တကြိမ်အကျိုးနဲ့အခြေအနေတကြိမ်ကတရင်ပြည်ပထားတာကိုနားလောင်ပြောပြပ စစ်ကောင်စီဟာတည်တကြံကိုစီစီကကကျင်းပနိုင်ဖို့ပြည်내နဲ့တိုင်းတွင်မှာရှိတဲ့အစိုးရဌာနဆိုင်ရာမဏ္ဍပ်တွေမြို့တော်ဝန်မဏ္ဍပ်တွေကိုလုံခြုံရေးမြင့်ပြီးတော့စတင်ဖွင့်လှစ်ခဲ့ပါတယ်ရင်းအကားတွေဌာနဆိုင်ရာအခအလှအရတွေနဲ့ဖွင့်လှစ်ခဲ့ပေမဲ့ဖွင့်လှစ်တဲ့အချိန်မှာတတ်မှတ်တူညီကားတွေနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေခွင့်ပြုချက်ရထားတဲ့ကားတွေကိုပဲရေကစားမဏ္
ါတယ်။ဒီကနေ့မနက်ပိုင်းမှာတော့ရန်ကုန်မြို့နယ်မြို့တော်ပုံမန္တန်နဲ့မဟာဗန္နုလပန်းချန်လန်ကလမ်းလျှောက်ကြကြံဖို့ပွဲတွေကိုရန်ကုန်တိုင်းဝန်ကြီးချုပ်ကိုရိုင်းတက်ရောက်ဖွင့်လှစ်ခဲ့တာပါ။မန္တန်ဆက်လို့ချိန်ဘုံပေါက်ကွဲတာကြောင့်ရောဒီကနေ့တကြအကျိုးနဲ့ဖြစ်တာကြောင့်မှအဲ့ဒီနေရာနာမှာလုံခြုံရေးအထူးတုံ့ပြန်ချတာတယ်လို့အနည်းမှနေထိုင်သူတူကပြောပါတယ
်။လမ်း30မှနေရာ10မိနစ်လောက်တော့ရှိပါတော့နော်။ကျွန်တော်ဒီနားမှာစီးပွဲရောင်းနေတာဒီဘိုမန်တက်မျိုးရောင်မန်တက်ပေါ့လေသူတို့ပြောမျိုးရောင်မန်တက်ကမန်တက်ကလာဖွင့်သွားတာဖွင့်တဲ့အချိန်သူ့လူတွေကြီးနေပဲဘယ်သူမှဒီနားအနီးနားဘယ်သူမှတော့မကြည့်ဘူးသူတို့လူတွေကသူတို့ပြည်နေတာလုံလုံရေးကလည်းအရင်ကျက်တယ်ဆေးလေးနဲ့မီးချင်းနဲ့အောင်ယူလို့မရအရင်နေ့တကြံတော့ဆိုဒီနားမှာဈေးတဲ့ရင်နဲ့ရှုပ်ရှက်ကိုခတ်နေတာအခုတော့အဲ့နားမှာလည်းဘယ်သူမှလည်းဈေးရောင်းလို့လည်းမရဘူးဈေးတဲ့ရင်လည်းမရှိအဲ့ဒီလည်းကိုညနိုင်ဝင်လို့မရဘူးလား။လာကြည့်ရသူတို့လူတွေတော့မှဘာမှတည်လို့မရဘူး။အဲဒီဘက်ကန်ထတဲ့ဆိုတော့သူတို့ကားတွေကလည်းအဲညတွေကစစ်ပြီးတော့အဲမှာထိုးထားတာ။အပြင်ကတော့တစ်စီးမှလည်းဝင်လို့မရဘူး။တစ်စီးမှလည်းမပေါ့
။ရန်ကုန်မြို့တော်ခမ်းမမန္တန်မှာဆိုရင်ဧပြီလ23ရက်ဒီကနေ့ကနေ16ရက်နေ့အထိမနေ့9နာရီကနေညနေ6နာရီအတွင်းမြို့တော်ခမ်းမတဝိုက်ကလမ်းတွေကိုပိတ်ထားမယ်လို့ရန်ကုန်တိုင်းစစ်ကောင်စီကကြေညာထားပါတယ်။အဲဒီလမ်းတွေကိုအကြိုနဲ့မတိုင်ခင်တရက်ကလေးကကြိုးပိတ်ထားခဲ့တာလို့သူကပြောပါတယ်။ပိတ်ထားတဲ့လမ်းတစ်လျှောက်မှာလည်းလုံခြုံရေးတင်းတင်းကြပ်ကြပ်ချထားပြီးတော့ကင်မုံချစောင့်ကြည့်နေရရှိတယ်လို့ပြောပါတယ်။ရန်ကုန်မှာလိုပဲအထင်ကြီးမြို့ကြီးတွေဖြစ်တဲ့မန္တလေး၊တောင်ကြီး၊နေပြည်တော်၊ညချနာစတဲ့မြို့ကြီးအတော်များမှာတကြံဖျော်ဖြေရေးမန်းနဲ့တွေနဲ့လမ်းလျှောက်ကြမ်းဆိုပြီးတော့လှုပ်တာတွေရှိပါတယ်။ဒီမနေ့ပိုင်းကချင်ပြည်နယ်ညချနာမြို့ပြည်သူ့ရင်မြင့်အားကစားကွင်မှာတော့လမ်းလျှောက်ကြမ်းလှုပ်ဖို့ပြင်ဆင်ထားတဲ့မန္တမုပ်ဦးမိရှုခံလိုက်ရတယ်လို့ဒေသခံတွေကပြောပါတယ်။နေ့လယ်ပိုင်းမှာလည်းမြစ်ကြီးနာမျိုးယူစနာရက်ကွယ်ပြည်တော်စုကြန့်ခိုင်ရင်နဲ့ဖွံ့ဖြိုးရေးရုံးအနောက်ဖက်မှာဘုံတလုံးပောက်ွယ်ခဲ့တယ်လို့ဒေသခံတအူက VOA ကိုအတည်ပြုပါတယ်
။ဟာသူတို့တကြံလိုက်လျှောက်တကြံလှုပ်တဲ့နေရာအဲ့ဒီတူတူညီညီပေါ့အဲ့ဒီမှာပေါက်ထားတဲ့ဟိုမုံဦးဟာဒီမနေ့ဒီနေ့လောက်မှလာရှို့သွားလို့ပြောတာဟုတ်ဟုတ်မုံဦးကြီးရှို့သွားတဲ့ဒီမနေ့ပိုင်းမှာအဲ့ဒီကြန့်ခိုင်ရင်ရုံးဘက်မှာဟိုဘုံသုံးဖောက်ခွဲခံရတာပေါ့အဲ့မှာလည်းလူကြည့်ရတော့မချားမလို့သူကြည့်တော့တော့ကြံတော့အခုအရင်သိစိတ်နေရပဲရှိတယ်ကြံကြော်တဲ့လူတော့မရှိတော့ဘူ
းစစ်တပ်ကအာဏာသိမ်းထားတာကိုဆန့်ကျင်တဲ့အနေနဲ့တော်လန်ကြံဆိုပြီးတော့စစ်ကောင်စီကလုပ်တဲ့မနှက်တွေမသွားကြဖို့ကြံပွဲတော်မဆင်နွှဲကြဖို့တက်ကြွလှုပ်ရှားသူတွေကလုံဆော်ခဲ့ပါတယ်ဒေသခံအများစုကတော့လုံခြုံရေးအရာစိတ်မချတာကြောင့်လဲစစ်ကောင်စီကဦးစီးကျင်းပတဲ့ကြံပွဲတော်မှာပတ်ဝန်းဆင်နေတာမလုပ်လို့ကြပါဘူးတကြံပြရုပ်တစ်ခုဖြစ်တဲ့တကြံတန်ချက်တွေကတော့အင်တာနက်အွန်လိုင်းတွေကနေတဆင့်ဖျော်ဖြေရရှိပါတယ်။အများစုကတော့တော်လန်တကြံဆိုပြီးစစ်အာဏာရှင်စံကြီးရေးဝေဖန်ရေးတန်ချက်တွေဖြစ်ပါတယ်။စစ်တပ်ရဲ့ဖြိုခွင်းမှုကြောင့်ထွက်ပြေးတိမ်းရှောင်နေကြတဲ့လူငယ်တွေကလည်းပုန်းခိုရှောင်သိမ်းရနေရာတွေကတော်လန်ရေးကြွေးကြော်တဲ့တွေကိုတန်ချက်စာရားတွေပြောင်းပြီးတော့တကြံတန်ချက်တွေဖန်နေကြပါတယ်။စကိုင်းတိုင်းမုံရွာအခြေစိုက်ဒေါင်းမျိုးဆက်တန်ချက်အဖွဲ့ကအင်တာနက်အွန်လိုင်းပေါ်ကနေတဆင့်အမျိုးသားညီညွတ်ရေးအစိုးရ NUG ကိုဝေဖန်ထောက်ပြထားတာတွေစစ်အာဏာသိမ်းမှုဆန့်ကျင်တာတွေအပြင်လက်ရှိစစ်ကောင်စီရဲ့ဖိနှိပ်မှုတွေနဲ့ဖမ်းဆီးခံရသူတွေအခြေအနေကိုတင်ဟတဲ့တန်ချက်တွေထိုးခဲ့ကြပါတယ်။မုံရွာအခြေစိုက်ဒေါင်းမျိုးဆက်တန်ချက်အဖွဲ့ကို2015ခုနှစ်မှာမုံရွာကတက္ကသိုလ်ကျောင်းသားသမဂ္ဂကအစုပြီးတော့ဖွဲ့စည်းတည်ထောင်ခဲ့တာပါ။တန်ချက်ထိုးရတဲ့ရွယ်ချက်နဲ့လက်ရှိကြံအကျိုးနဲ့မုံရွာလူမှုဖြတ်တမ်းမှုတွေကိုတန်ချက်အဖွဲ့ကတာဝန်ရှိသူတို့ကအခုလိုပြောပြလာပါတယ်။
ပါဒီနေ့မနေ့ခနေ့ကတော့ကျွန်တော်တို့ဒီပုံမှန်လူစီကြတဲ့ဈေးရအစားပါတော့ဒီတော်တော်လေးကို၆ကြက်ပြီးတော့တိတ်ဆိတ်နေရဗျဟုတ်ဒီသူတို့ဒီတကြံသူတို့မန်တက်တွေရှိမှလေးပါလေသူတို့ဒီဌာနဆိုင်ရာလေးလောက်ပဲရှိတာဒီပီတူလူလူကတော့ဟိုကလုံးဝမရှိဘူးနော်အဲ့ဒါအပြင်သူတို့မန်တက်နားနေတယ်မဟုတ်ပဲねဒီရက်ွက်ဒီလမ်းဒီဈေးတွေမှလည်းဟို၆ကြက်နေရဗျ
ကျွန်တော်တို့ဒီတောင်မြင့်ဆက်မုံရကတော့ပုံမှန်တကြံကာလနေမှာဆိုလေကျွန်တော်ဒီအစိုးရတို့လွတ်တော်တို့တွေကိုကျွန်တော်တို့ဒီထောက်ပြတာဒီဒီပြည်သူလူထုကိုစားပါတော့အဲကျွန်တော်တို့ပြောချင်တာတွေကိုပြောဖို့တော့ကျွန်တော်ဖိုးရပါဘီလိုစစ်အာဒိန်ကာလမှာလေကျွန်တော်မနစ်ကလည်းတောင်မြင့်ဆက်မုံရကကျွန်တော်ဖတ်ခဲ့ပါတော့အဲ့ဒါဒီနေ့လည်းကျွန်တော်အစင်လာထင်းကျင်လာတယ်နောက်တစ်ခုကကြတော့ကျွန်တော်ဒီတ ကျွန်တော်တန်တဲ့နဲ့အတန်ပြူကျန်နေရှိရတဲ့လေပေါ့နော်ကျွန်တော်အခက်ခဲတွေကြားတဲ့ကနေစိန်ခေါ်မှုတွေကြားတဲ့ကနေကျွန်တော်ရအောင်ဖတ်ခဲ့တာဗျ
မနက်ပိုင်းကတော့ဆက်အနာရှင်ဆန့်ကျင်တဲ့မုံရွာဒေသကကွေရဲ့တပ်ဖွဲ့တွေကလုံခြုံရေးယူနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုလိုက်လံပစ်ခတ်တာတွေဖြစ်ခဲ့တယ်လို့မုံရွာမြို့ခံတွေကပြောပါတယ်အဲ့ဒီအဖြစ်အပျက်ကြောင့်မုံရွာမြို့အထင်ကြီးလမ်းတွေမှာလုံခြုံရေးတွေတိုးမြင့်ပြီးတော့စစ်စီရေးဂိတ်တွေချထားပါတယ်ဆိုင်ကယ်ကားတွေစစ်စီတာတွေလုပ်နေတာအပြင်ရဲဝတ်နဲ့စောင့်ကြည့်နေတာတွေတိုးမြင့်လှုပ်ဆောင်နေတယ်လို့ဒေသခံတွေဘက်ကပြောပါတယ်မြို့ကြီးတွေဘက်ကစစ်ကောင်စီကျင်းပတဲ့တကြံပွဲတွေကိုမသွားကြပေမဲ့လည်းကို့အစီအစဉ်နဲ့ကိုအပန်းဖြေခီးသွားနေကြသူတွေလည်းရှိပါတယ်ခီးသွားတွေအသွားများတဲ့နေရာတွေပင်လယ်ကမ်းခြေတွေမှာဧည့်သည်တွေပြည်နေတယ်လို့ဟိုတယ်ဝန်ထမ်းတို့ကပြောပါတယ်။ရှန်ကုန်မြို့ကနာမည်ကြီးဟိုတယ်တချို့နဲ့ဘားနဲ့ကလပ်တွေမှာလည်းတကြံပွဲတွေကိုတည်တံ့အစီအစဉ်တွေလုပ်ဖို့ကြောညာထားကြသလိုတချို့နေရာတွေမှာတော့မိသားစုအလိုက်ကိုယ်အိမ်ရှိမှပဲမဟုတ်လို့ဆရာမိသားစုရင်းရေပက်တာတွေတော့ရှိပါတယ်။